ကိုရိုနာကာယောဂါကြောင့်ကမ္ဘာစီးပွားရေးကြာဆင်းလာရပြီးလောင်စာဆီမှာယူတင်သွင်းမှုမရှိတာကြောင့်တက်ဆက်ရေနံစိမ်းဈေးကွက်ကျိုလဲသွားရပြီးဒါမဲ့မေလအတွက်ရေနံဈေးဟာ300ဒေါ်လာအောက်ထိုးကျသွားပါတယ်ဒါမဲ့လတွေအတွက်စာချုပ်ချုပ်ထားပြီးသားဈေးနှုန်းတွေကလည်းတိတိသာသာထိုးကျနေပြီးဇွန်လအတွက်သတ်မှတ်ဈေးကရေနံစိမ်းတစ်ပေပါကို22ဒေါ်လာဆွန်းဆွန်းသာရှိပါတယ်အခုလိုကာယောဂါကာလအတွင်းကမ္ဘာစီးပွားရေးလမ်းကြောင်းနောက်ထပ်ဘယ်ကိုဦးတည်သွားမလဲဆိုတာရင်းနှီးမြှုပ်နှံသူတွေစောင့်ကြည့်နေကြတဲ့အတွက်တနင်္လာနေ့ကဥရောပမှာကုန်သွယ်ရေးကျဆင်းပါတယ်တနင်္လာမွန်းလွဲပိုင်းမတိုင်ခင်အထိဗြိတိန်ပြင်သစ်ဂျာမနီနိုင်ငံကဈေးကွက်ညှိနှိုင်းဟာတည်ရခိုင်နှုန်းအောက်ကျဆင်းခဲ့ပြီးဈေးကွက်အချိန်စောတဲ့အာရှရဲ့စူပေါင်းရလဒ်တွေနောက်ကကတ်လိုက်ပါတယ်ဂျပန်နိုင်ငံမှာတော့ဈေးကွက်ပိတ်ချိန်မှာနီကေးညှိနှိုင်းဟာတည်ရခိုင်နှုန်းအောက်ကျဆင်းခဲ့တယ်လို့ဩစတြေးလျနိုင်ငံက S&P ASX ညှိနှိုင်းတွေကလည်း 1.3 ခိုင်နှုန်းအထိကျဆင်းပါတယ်ဟောင်ကောင်ဈေးကွက်မှာတော့ဟန်ဆန်ညှိနှိုင်းဟာပုံသေးနှုန်းနဲ့အဆုံးသတ်ခဲ့ပြီးတောင်ကိုရီးယားကကိုစပီအညွှန်းငင်းကတော့100ခန်းနှုန်းနီးပါးဈေးကျခဲ့ပါတယ်။တနင်္လာနေ့ကအမေရိကန်ရဲ့ Wall Street ဈေးကွက်မှာဖွင့်ငင်နိုင်ပိုင်းအလို့တိအမေရိကန်ကုန်သွယ်ရေးဟာ100ခန်းနှုန်းအောက်တိတိကျကျကျဆင်းခဲ့ပါတယ်ခင်ဗျာ။